ယမယိုးရအမွေအနှစ်တစ်ခုဖြစ်တဲ့တနခါကိုကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ဒရမ်မဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်
တေယုတ်ဖို့ပြိုင်ပွဲကျင်းပခဲ့ပါတယ်မြန်မာနိုင်ငံတစ်ဝန်းမှာစီးရီးပရိပခဖြစ်ပွားနေခြင်းမှာပဲအခုလိုကြိုးစားနေတဲ့အကြောင်းအေဘီသတင်းဆောင်ပါကိုအခြေခံပြီးတော့ကိုရနိုင်ကပြောပြပေးပါခင်ဗျာတဘိုးရဲလာပြည်နေဟာမြန်မာသနခါနေ့ဖြစ်ပါတယ်ဒီလိုမြန်မာသနခါနေ့ကိုဂုံပြုတဲ့အနေနဲ့မြန်မာယိုးရာသနခါပွဲတော်နဲ့သနခါတေယုတ်ဖို့ရဲ့ပြိုင်ပွဲကိုရန်ကုန်မြို့အင်အားကံပေးကစိမ ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အစည်းဖြစ်တဲ့ UNESCO ရဲ့ ICH လို့ခေါ်တဲ့ဒရမယဉ်ကျေးမှုအမွေးနဲ့စီးရင်မှာအမည်စီးရင်ပြန်တင်သွင်းဖို့အတွက်ရည်ရွယ်ချက်နဲ့ကျင်းပခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲဝင်ပြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြိုင်ပွဲဝင်သူတဦးဖြစ်တဲ့မတ်အိမ်ဂျူဂျူမြတ်ကတော့
နဲ့ရည်ချဲတော့ပေါ့နော်အမြမတနခအကြောင်းကို UNESCO တင်သွင်းနေတဲ့အကြောင်းကိုအကဘာကိုချပြခြင်းနဲ့စိတ်သက်ဖြစ်ပါရဲ့ရှင်အဲ့လိုရည်ချက်လေးနဲ့အရှင်မြတ်ရဲ့ခြင်းဖြစ်ပါရဲ့ရှင်
ဒီပြိုင်ပွဲကိုတော့မြန်မာနိုင်ငံတွင်းကလူမှုအဖွဲ့အစည်း36ခုကအသက်5နှစ်ကနေအသက်80အရွယ်အထိလူကြီးလူငယ်အရွယ်ဆုံးရာနဲ့ချီပြီးတော့ပါဝင်ခဲ့ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေကတနခကိုသူတို့ရဲ့မျက်နှာပေါ်မှာပုံစံအမျိုးမျိုးနဲ့အလှပဆုံးလိမ့်ချက်ပုံဖော်ခဲ့ကြပါတယ်ဒီလိုမျိုးအဝါရောင်တနခါနဲ့တနခါလိန်ထားတဲ့မျက်နှာတွေကိုမြန်မာနိုင်ငံနေရာအနက်မှာတွေ့ရလေရှိပြီးတော့တနခါလိန်တဲ့သူတွေဟာသူတို့ရဲ့ပါနှစ်ဖူးနှာခေါင်းဆရာတွေပေါ်မှာအပြင်လက်ပင်လက်နဲ့ခြေထောက်တွေမှာလည်းလိမ့်လေရှိတာဖြစ်ပါတယ်တနခါကိုအများအားဖြင့်တော့အမျိုးသမီးတွေနဲ့ကလေးငယ်တွေလိမ့်ကြတာများပြီးတော့တချို့အမျိုးသားတွေလည်းတစ်ခါတရံမှာလိမ့်လေရှိပါတယ်တချို့တွေကတော့မနဲ့ရေချိုးပြီးတဲ့အချိန်နဲ့ညအိပ်ရာဝန်ကန်ဒီအချိန်တွေမှာတစ်နေ့ကိုတစ်ချိန်တောင်မှမဟုတ်နှစ်ချိန်ခန့်လိမ့်လေရှိပါတယ်ဒီပညာနဲ့စက်မှုထုံးကားတဲ့ဒီကနေ့ခက်မှာတော့နိုင်ငံတကာကခင်မီတိုးတက်တဲ့အလားကုန်ပစ္စည်းတွေထိုးဖောက်ဝင်ရောက်လာတဲ့အမြအဲ့လိုအလားကုန်ပစ္စည်းတွေကိုအသုံးပြုလာတဲ့သူတွေများလာနေပေမဲ့လည်းမြန်မာနိုင်ငံသားအများအပြားကတော့တနခါကခန္ဓာကိုယ်ကိုအေးမြပြီးတော့အသားရည်လည်းစူပြေဝင်းဝါပြီးနူးညံ့ချောပွေ့နေတယ်လို့ယုံကြည်တာကြောင့်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့ဆက်ပြီးတော့အသုံးပြုနေကြဆဲဖြစ်ပါတယ်
အဲ့ဒီလေတရရနေလိမ့်ချက်ခဲ့တာပေါ့နော်အခုချိန်ဆိုရင်ဖူးဖွားဖူးဖွားတွေရတယ်တစ်စစ်အလိုလိမ့်ပေးခဲ့တာပေါ့နော်ဒီကရည်ရချက်ကတော့ဒီလောင်းလောင်းကောက်ွယ်ပေးနိုင်တယ်ပြီးတော့မျက်နှာမှာရှိရဲ့ဟိုဘယ်လိုပြောမလဲဝက်ချန်တင်းတိတ်တွေကိုပျောက်စီတဲ့ရည်ရချက်ပေါ့ဖြစ်အဲ့လိုမျိုးနဲ့
လုံခဲ့တဲ့နှစ်ထောင်ပေါင်းများစွာကလေးကတနက်ခါကိုမြမရိုးရအစင်လာဖြစ်တဲ့ခေတ်လိုက်မျိုးဆက်တစ်ခုပြီးတစ်ခုလိမ့်ချဲလာခဲ့ပြီးတော့မြမရင်းချင်းမှုရဲ့ထင်ရှားတဲ့အမှတ်တင်ဂီတာတစ်ခုလည်းဖြစ်လာခဲ့ပါတယ်တနခါနဲ့ပတ်သက်တဲ့တတိယထောက်ထားတွေကိုတော့ကဘာကုလသမဂ္ဂရဲ့အမွေနဲ့ဖြစ်တဲ့ပုဂံမျိုးက17ရာစုပုဂံခေနိုင်ရစီးရေးပကြီးတွေမှာလည်းတွေ့မြင်နိုင်ပါတယ်။ဒီကံပွဲကိုစီစဉ်ကျင်းပသူတူဖြစ်တဲ့မြမရင်ကျေးမှုအမွေနဲ့ထိန်းသိမ်းဆောင်ဆောင်ရေးဖွဲ့ကဒေါ်ဆန္ဒခင်ကတော့ဒီပွဲကျင်းပပြည်ခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။ဒါဗီနီယာဒီနေ့ကဘာလဲဆိုရင်ဒဘူရင်တာဖြစ်နေတာဒဘူရင်လာဗီနီယာမြမတနခါနေ့လို့လည်းသတ်မှတ်ထားတာရင်ပြီးတော့ကျမတို့ရဲ့မြမတနခါလင်းချင်မှုတွေပဲ UNESCO ရဲ့ကမ္ဘာအမေရိကန်ဝင်ရောက်မှာဖြစ်တော့ကမ္ဘာနဲ့ပေါ့ကျမတို့ကတိုင်းရင်းသားတွေဘယ်လိုတနခါလင်းချင်ကြရလဲဆိုတာကိုကြားတာဖို့တည်းကိုဒီလိုပြည်ချင်းစုံတနခါသတင်းဆိုတဲ့ပဲရော်လီပေါ့နော်အဘလော့ဂါကိုဒီရုပ်ပေါ်တဲ့တိုင်ပွဲလေးကိုကျင်းပပေးရတာ
တနခါပင်နေဟာမြန်မာနိုင်ငံအလဲပိုင်းကပူပြင်း6တွေ့တဲ့အညာဒေသတွေမှာပေါက်တာဖြစ်ပြီးတော့အဲ့ဒီကနေတနခါကိုထုတ်တာဖြစ်ပါတယ်အခုခါမှာတော့မြန်မာနိုင်ငံအလဲပိုင်းကအဲ့ဒီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကြားတိုက်ပွဲတွေဖြစ်ပွားနေရပါတနခါကိုပြီးခဲ့တဲ့2020ခုနှစ်မတ်လတုန်းက UNESCO ရဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်တဲ့ထည့်သွင်းမှုအဆိုပြုခဲ့ပေမဲ့အဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းခဲ့ရပြီးအခုတစ်ခါထပ်မံတင်သွင်းလိုက်တာဖြစ်ပါတယ်လောလောဆယ်မှာတော့တနခါကိုအခု2025ခုနှစ်မတ်လအကုန်မှာ UNESCO ရဲ့ ICH Dramatic ဘာအမွေနဲ့အဖြစ်အစိုးပြုခံရတဲ့အထဲမှာပါဝင်လာအောင်မြန်မာစစ်ကောင်စီရဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကလှုပ်ဆောင်နေပါတယ်။မြန်မာရိုးရာတနခါကို UNESCO ရဲ့ Dramatic ဘာအမွေနဲ့စီးနဲ့မှာထည့်သွင်းခံရမယ်ဆိုရင်တော့အလွန်ကိုဂုဏ်ယူမိမှာဖြစ်တယ်လို့ဒီပြိုင်ပွဲမှာဝင်ရောက်ရှင်းပြသူတဦးဖြစ်တဲ့မတ်တင်စာလင်းထက်ကပြောပါရစေ။
အိုးရှေ့မြန်မာမင်းကြီးလက်ထက်ခဲ့ရပကံချင်းကောင်းမိုင်းရဲရဒီရဒီမြန်မာရဲ့ဘုံပြဟိုအလေးစားပောက်တင်ကနေဖြစ်လာတဲ့တနခါကအကုန်လုံးအငွေနဲ့စစ်စစ်ကတော့မှတ်တမ်းဝင်သွားမယ်ဆိုပြီးပြောတာပေါ့ဟောက်ကုန်သွားမှာပေါ့
မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ဖေဖော်ဝါရီ1ရက်နေ့က မြန်မာစစ်တပ်ကလူထုကနေရွေးကောက်တင်မြှောက်ထားတဲ့အောင်ဆန်းစုကြည်ဦးဆောင်တဲ့ရဲသားအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းလိုက်ခြင်းကစပြီးတော့နိုင်ငံတော်ဝန်နေရာအတော်များများမှာလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ။